ပိုင်းအနေနဲ့အရရကထွက်ပေါ်လာတဲ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အကြံဖက်သမားတွေလှောက်ရှားလာမှာစိုးလို့ရက်တက်ဖွဲ့ကနေလုံချုံရင်းအကြီးအကျယ်လုံနေတယ်ဆိုတဲ့သတင်းတွေကြီးဖြစ်နေပါတယ်မြို့နယ်တွေမှာလုံချုံရင်းဆောင်ရွက်နေတာလုံချုံရင်းဆောင်ရွက်နေတာတက်တက်နဲ့မတူပဲလူမှုလူတန်းစားအားလုံးဒီလုံချုံရင်းကိစ္စမှာပါဝင်လာအောင်လုပ်နေတာလဲတွေ့ရပါတယ်မြို့ဝင်မြို့ထွက်ဘူတာယုံကားဂိတ်လှေစိတ်နဲ့နေရာတော်တော်များများမှာစစ်စေးဂိတ်တွေဖွင့်ပြီးလုံချုံရင်းလှုပ်ဆောင်ပြသတယ်လို့လှည့်ကင်းအမျိုးမျိုးနဲ့လည်းဆောင်ရွက်ပြပါတယ်မြန်အောင်မြို့မှာဆိုရင်ရဲတပ်ဖွဲ့တာဝန်ရှိသူတွေက73စီဆိုင်ဖွင့်လက်ထားသူတွေကိုခေါ်ယူတွေ့ဆုံပြီး ARSA အကြံဖက်အဖွဲ့ကတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်နေတယ်။ဒါကြောင့်73စီဆိုင်တွေအနေနဲ့သတိထားကြပါ။ဓာတ်မြေဩဇာရောင်းတဲ့ဆိုင်တွေကိုလည်းစောင့်ကြည့်ကြပါဆိုပြီးသတိပေးပါတယ်။ဒါတင်မကမြို့ပေါ်မှာဖွင့်လက်ထားတဲ့အစိုးရဘဏ်ပုဂ္ဂလိကဘဏ်တာဝန်ရှိသူအားလုံးကိုခေါ်ပြီးအကြံဖက်သမားတွေကိုသတိထားကြဖို့ဆော်ဩပါတယ်။ရှမ်းပြည်နယ်ကွန်းဟိတ်မြို့မှာဆိုရင်ဗလီထဲမှာအကြံဖက်သမားတွေဝင်ရောက်မှုရှိမရှိစစ်ဆေးဖို့ဆိုပြီးဝင်ကြည့်ပါတယ်။ဘယ်လိုစစ်ဆေးရေးတွေအို့အော်တောင်းတလုံးနေရမှာရဲတပ်ဖွဲ့ကြီးတက်တက်မဟုတ်ပဲမိသက်အရန်မိသက်မြို့ရွာရက်ွက်အုတ်ချုပ်ရေးချက်ချင်းကြီးစသဖြင့်အဖွဲ့ပေါင်းစုံပါဝင်ပြီးကားတွေရထားတွေစိုက်ကဲတွေတွင်မကရေရင်တွေဆက်လေတွေငါးပန်းလေတွေကိုပါစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်စစ်ဆေးလုပ်တာအစည်းအဝေးတွေခေါ်ပြီးအကြံဖက်အဖွဲ့ကိုတတိထားဖို့နှိုးဆော်မှုတွေလုပ်တာမြို့ကြီးပြာကြီးတချို့လောက်မှာပဲမဟုတ်ပါဘူးပြည်နယ်နဲ့အတိုင်းအားလုံးလိုလိုလောက်မှာလုပ်နေတာဖြစ်ပြီးတော့ချင်းပြည်နယ်လိုတနင်္သာရီတိုင်းလိုမကွေးတိုင်းလိုရှမ်းပြည်နယ်လိုနေရာတွေတော့ပါဝင်ပါတယ်တေချာတာကတော့ပြည်ထရေးဝန်ကြီးဌာနဟာ ARSA အကြံဖက်အဖွဲ့ကတိုက်ခိုက်နိုင်ခြေရှိတယ်ဆိုပြီးတပြည်လုံးမှာရှိတဲ့ရဲတပ်ဖွဲ့တွေကိုတက်လန့်နှိုးစော်အစည်းအဝေးတွေလုပ်ခိုင်းပြီးပြည်သူအားလုံးရဲ့အာရုံစိုက်မှုရှိအောင်လုပ်နေတယ်လို့သုံးသပ်ရပါတယ်ဒီနေရာမှာမေးစရာမေးခွန်းဖြစ်လာတာက ARSA အဖွဲ့ဟာဒီလောက်တောင်အစွမ်းအစရှိသလားရခိုင်ပြည်နယ်မြောက်ပိုင်းအပြင်အခြားနေရာတွေမှာတိုက်မယ်ဆိုပြီးသူတို့ကချင်းချောက်ထားတာရှိသလားမြန်မာနိုင်ငံရဲတပ်ဖွဲ့အခုလိုပြည်သူတွေကြားအထိတ်တလန့်ဖြစ်အောင်လုပ်နေတာဘာယူရဲ့ချက်ရှိနေတယ်လဲစတာတွေအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်ပြီးခဲ့တဲ့ရက်ပိုင်းကပြည်ထရေးဝန်ကြီးဌာနကနေနိုင်ငံတော်သမ္မတရုံးကိုပေးပို့တဲ့တင်ပြစာတစ်စောင်လူမှုကွန်ရက်ကနေတဆင့်သတင်းမီဒီယာနဲ့ပြည်သူတွေကြားပေါက်ကြားလာပါတယ်။စက်တင်ဘာလ10ရက်နေ့နေဆွဲနဲ့ဖော်ပြထားတဲ့အဲ့ဒီစာမှာ2019ခုနှစ်စက်တင်ဘာလ9ရက်10ရက်17ရက်နေ့တို့တွင်ရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်သို့ပါကစ္စတန်နိုင်ငံသားတက်ကြတ်ကြီးငိမ်းအမည်စီစစ်ဆဲ၎င်းတဦးဒီပြည်ပမှဝင်ရောက်လာပြီဖြစ်ကြောင်း၎င်းသည်ရန်ကုန်မြို့မန္တလေးမြို့နယ်မော်လမြိုင်မြို့တို့တွင်၎င်းရဲ့အမာခံများကိုစူးစိခိုင်းထားပြီးဖောက်ခွဲရေးလုပ်ငန်းများကိုမြန်မာနိုင်ငံမှတက်ကြွသောမွတ်စလင်လူငယ်များနှင့်ပြုလုပ်သွားမည်ဖြစ်ကြောင်းသိရှိရပါသည်။နှစ်တို့ဖြစ်ပါ၍ဖောက်ခွဲရေးလုပ်ငန်းများဆောင်ရွက်ရန်ပါကစ္စတန်နိုင်ငံသားတဦးဝင်ရောက်လာမည်သတင်းအားသိရှိနိုင်မှရန်ပါကစ္စတန်နိုင်ငံသား၏မှတ်တမ်းဓာတ်ပုံနှင့်တူပူးတွဲတင်ပြအပ်ပါသည်ဆိုပြီးပြည်ထရေးဝန်ကြီးကိုစားအမြဲတမ်းအတွင်းဝင်ဥတင်မြင့်လက်မှတ်ရေးထိုးပေးပို့ထားတာဖြစ်ပါသည်။ပြည်ထရေးဝန်ကြီးဌာနဟာအဲ့ဒီသတင်းအချက်တစ်ခုတည်းကိုအခြေတည်ပြီးမြန်မာနိုင်ငံအနှံ့အပြားမှာအခုလိုအော်အော်တောင်းတင်ဖြစ်အောင်လုံညုံရင်လုတ်ပြတဲ့သဘောဖြစ်နေပါတယ်ပထမတစ်ချက်ဝေဖန်မှုလူတာကပြည်ထရေးရဲ့ဒီသတင်းဘလောက်တိကျသလဲဘလောက်ဖြစ်နိုင်တယ်လဲဆိုတာပါလက်ရှိမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ပြဿနာနဲ့ပတ်သက်ပြီးမချိနှက်တဲ့ပါကစ္စတန်နိုင်ငံသားတယောက်ရောက်လာမယ်ဆိုတာလောက်ကတော့ဖြစ်ကောင်းဖြစ်နိုင်ခြေရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံကတက်ကြွသောမွတ်စလင်လူငယ်တွေနဲ့ပေါင်းပြီးဖောက်ခွဲရေးလုပ်ငန်းတွေလုပ်မယ်ဆိုတာမျိုးကအတော်လေးကိုအခြေမြင့်မရှိယုတ်တိမတန်တဲ့ဆွတ်ဆွဲချက်တက်တက်ဖြစ်နေတာတွေ့နိုင်ပါတယ်တကယ်တော့ပြည်ထရေးဝန်ကြီးဌာနဟာအရင်တုန်းကလည်းအခုလိုပဲမှန်ကန်မှုမရှိတဲ့အခြေအမြင့်မရှိတဲ့သတင်းတွေကိုကိုယ့်ဘာသာကိုယ်ဝန်ကြီးဌာနအတွင်းတင်ယုံတင်မကလူလူကြားမှာချပြတာမျိုးအများကြီးလုပ်ခဲ့တာတွေ့နိုင်ပါတယ်နမူနာအားဖြင့်ပြီးခဲ့တဲ့အစိုးရလက်ထက်နေပြည်တော်မြို့မှဈေးမှာ V9 ထောင်ပြီး KIA အဖွဲ့ကဘုံမှုဘသူဘယ်နေရာမှာအစည်းအဝေးလုပ်ပြီးဖောက်ခွဲလုပ်ဖို့ဆင်းလာနေပြီဆိုတဲ့ကြီးညာတဲ့ကိစ္စမျိုးပါနောက်ထပ်မေးစရာမေးခွန်းကတော့ ARSA အဖွဲ့ဟာရခိုင်ပြည်နယ်ကိုကျော်လွန်ပြီးအကြမ်းဖက်မှုလုပ်နိုင်တဲ့အထိအစွမ်းစရှိသလားဆိုတာပါ ARSA အဖွဲ့နဲ့ပတ်သက်ပြီးနေကြောင်တပ်ဖွဲ့ရဲမှုချုပ်သူရဆန်းလွင်ကအခုလိုပြောထားတာရှိပါတယ်သူပြောတာကတကယ်တော့အခုအကြမ်းဖက်လုပ်နေတဲ့သူတွေကရန်မုံငေရှာတဲ့အနေနဲ့အကြမ်းဖက်နေတာပါတကယ်တမ်းကျွန်တော်တို့ကိုထိထိရောက်ရောက်နဲ့လာပြီးတိုက်ဖို့ဆိုတာသူတို့မှအရေးချင်းမရှိပါဘူးနေမြေရှင်းရင်ထွက်ပြေးတယ်ကြေးရွာမှာရှိတဲ့ဘင်္ဂါလီတွေစီကပစံတွေယူတယ်ဆိုပြီးတော့ပါတကယ်ကလည်း ARSA အဖွဲ့ဟာရဲတပ်ဖွဲ့ကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်စဉ်ကတနက်ကတလက်နှစ်လက်လုံးတနက်အိမ်လုံးဓားတွေလှန်တွေလေးခွာတွေလက်လုံးမိုင်းတွေလောက်နဲ့တိုက်ခိုက်ခဲ့ကြတာပါ တကယ်လဲတက်မတော်ကပြန်လဲနှိမ်နှင်းရောကောင်းကောင်းကန်းကန်းပြန်တိုက်နိုင်တာတကြိမ်မှမရှိပါဘူး။နောက်အရေးကြီးတစ်ချက်ကရခိုင်ပြည်နယ်မြောက်ပိုင်းက ARSA အဖွဲ့တဲပါဝင်သူအားလုံးလိုလိုလောက်ဟာအဲ့ဒီဒေသမှာတင်တမျိုးနယ်ကတမျိုးနယ်သွားခွင့်ရှိသူတွေမဟုတ်ပါဘူး။လက်ရှိစစ်စင်ရေးကာလလမ်းပေါ်ရိုးရိုးထွက်တာတော့လုံခြုံရေးကဖမ်းပါတယ်။ရန်ကုန်မန္တလေးမဆူထားနဲ့ရခိုင်ပြည်နယ်စစ်တွေကိုတော့ခိုးဝင်လို့မလွယ်ပါဘူး။ဒါကြောင့်ပါကစ္စတန်ကလူတစ်ယောက်လာမယ်ဆိုတာနဲ့ ARSA အဖွဲ့ကမြို့ကြီးတွေမှာအကြမ်းဖက်ဖောက်ခွဲမှုတွေလုပ်မယ်လို့တတိုင်းတပြည်လုံးမှာလုံခြုံရေးဆောင်ရွက်ပြနေတာဟာသိပ်ပြီးသဘာဝမကျပါဘူး။အဖြစ်နိုင်ဆုံးကတော့ပြည်သူတွေအနေနဲ့ ARSA အဖွဲ့ဝင်တွေကိုမုန်းတီအောင်လုပ်တာများလား။ဒါမှမဟုတ်လူ3-4သိန်းထွက်ပြေးသွားရတာ၊ရွာတွေမိရှို့ခံရတာစတဲ့ကိစ္စတွေကိုအာယုံလွှဲစေခြင်းလို့များလားဆိုတာစဉ်းစားစရာဖြစ်နေကြပါမှာ။